ကျောက်ဖြူရင်းနဲ့စီမံကိန်းနောက်ဆက်တွဲစာချုပ်အပါအဝင်တရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်ပြီး NUG ဂျာကာလအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားမြန်မာနိုင်ငံပေါ်လှေနံတဲ့ဖက်နည်းနဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနေတယ်လို့နိုင်ငံတကာကထောက်ပြကြတဲ့တရုတ်ရဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်မှာရော NUG ရဲ့နိုင်ငံခြားရေးမူဝါဒတွေကဘာတွေရှိမလဲဆိုတာကို NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ကိုငင်းချမ်းအေးကဗီဒီယိုရုံးချုပ်မှာတီးတန့်မင်းမြန်ထားချက်ထဲကကောက်နှုတ်တင်ပြထားပါတယ်ရှင
်ဒီမူဝါဒထဲမှာနောက်တစ်ခုကတရုတ်ရဲ့ယင်းနှိမ့်ညွှန်းနိုင်မှုပေါ့ဗောနော် NUG အနေနဲ့အာဒီကာဝယ်ပေးမယ်အတိမတ်ပြုမယ်ဗောနော်ဒါပေမဲ့တစ်ချက်မှာ2017 February မှာတိုင်ငင်ရသဘောတူညီထားတဲ့ဟာဒီအားလုံးကိုတွေ့ဆိုရင်တာဝန်ခွင့်မယ်သဘောဆက်ပြီးအတိုင်သွားမယ်ဗောနော
်ဟုတ်ကဲ့
ဒါအခုလက်ရှိမှာတော့ဆေးဥစုနဲ့ဒီတရုတ်နဲ့ဗောနောက်ဆုံးဆိုရင်အခုဒီဇင်ဘာထဲမှာဆိုရင်အာဒီကြောက်ချူရင်းတဲ့တွင်စီမံကိန်းပေါ့နော်ယူနက်စီမံကိန်းပေါ့အဲ့ဒီဟာကိုသူတို့ထပ်ပြီးတော့စာချုပ်ထပ်မံချုပ်တယ်ပေါ့နော်နောက်ဆက်တွဲစာချုပ်တို့ပြောသုံးလုံးတာပေါ့လေအဲ့တော့ဒါမျိုးတွေရှိလာတော့ဒီလိုမျိုးဆေးဥစုနဲ့ဆက်ဆံနေတဲ့အချိန်တွေမှာရှိတဲ့သဘောတူညီချက်တွေပေါ့နောက်လာမဲ့အစိုးရဒါမှမဟုတ်လက်ရှိ NUG အနေနဲ့ဆိုဘယ်လိုသဘောထားတယ်ဘယ်လိုအမှတ်ခံချက်မျိုးရှိလဲဗ
ျဟုတ်ကဲ့ဒါတွေကကျွန်တော်တို့2022ခုနှစ်တည်းကနိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောထားကြေညာချက်ထုတ်ပြန်ခဲ့တာရှိပြီးသားပါဒါနိုင်ငံသားရင်းမူဝါဒဆိုတာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒကိုမှအခြေခံပြီးတော့ကျွန်တော်တို့ထည့်သွင်းထုတ်ပြန်ခဲ့တာဖြစ်တယ်အဲ့ဒါဘာလဲဆိုတော့ဘူစစ်ကောင်စီကိုကျွန်တော်တို့ကစီရေးလည်းဖြတ်စီးပွားရေးရလည်းဖြတ်ပေါ့နော်ဖြတ်နိုင်သမျှသူ့အပေါ်မှာဝင်နေတဲ့ခုနပြည်သူလူထုကိုတတ်ဖြတ်တဲ့နေရာမှာအကြမ်းဖက်တဲ့နေရာမှာတုံးနေတဲ့တုံးခွင့်မရအောင် revenue မှန်နေမြပေါ့နော်ဟို resource man များကိုကျွန်တော်တို့ဖြတ်တောက်တဲ့နေရာမှာစီးပွားရေးပိတ်ဆို့မှုကလည်းပဲအဲဒါတခုခဏတခုအနေနဲ့အပါအဝင်ဖြစ်တယ်အဲ့တော့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကစစ်ကောင်စီကို legitimacy ပေါ့နော်တရားဝင်မှုအတိအမှတ်ပြုမှုလည်းတက်ရောက်တယ်လို့ဒီခါကငွေကြေးအရာဗန္နာရမုံမူကြီးအရာလည်းတက်ရောက်မှုတွေရှိနိုင်တယ်ထောက်ပံ့နေဖြစ်တယ်ဒါကြောင့်မို့လို့အဲ့နှစ်ခုလုံးပေါ့ political legitimacy အရာရောနောက်ပြီးတော့ဒီ economic support တွေအရာရောဖြတ်တောက်ဖို့လို့ကျွန်တော်တို့ဟိုဆက်ဆံမလုပ်ဖို့လို့ဆိုပြီးတော့ကျွန်တော်တို့ထုတ်ပြန်ခဲ့တာရှိတယ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ဘာဖြစ်လို့ဆိုတိချက်တရားမဝင်အစိုးတရားမဝင်အာဏာသိမ်းတာဖြစ်တယ်လူမှုကိုကိုးစားမပြုဘူးအဲ့တော့လူမှုကိုကိုးစားမပြုတဲ့ဒီစစ်အာဏာသိမ်းထားတဲ့အာဏာရှင်တွေနဲ့ချုပ်ဆိုတဲ့ဘယ်စာချုပ်မှန်သမျှကျွန်တော်တို့တာဝန်ခံမှာမဟုတ်ဘူးဆိုတာကိုပြောပြသားဖြစ်တယ်ပေါ့နော်အဲ့ဒါကိုပဲကျွန်တော်တို့ reiterate လုပ်ပြီးတော့ပြန်လည်ပြီးတော့ဒါ reflection လုပ်ပြီးတော့ဒါတရုတ်ကိုပြောရဲဆိုပေမဲ့အားလုံးနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဘူဝါဒအားလုံးကိုကာပါဖြစ်ပါတယ်
ဟုတ်ကဲ့ဗျဒီနိုင်ငံရေးကြီးကကျွန်တော်တစ်ဖက်ပြန်သွားနေပါတယ်ဗျဒီတရုတ်ကဒီမြန်မာပြည်ပခပေါ့နော်လက်နက်ကင်တိုက်ပွဲတွေရောနိုင်ငံရေးအရောက်ပေါ်မှာနှစ်ဖက်မှာဖြော့ပြီးကစားနေတယ်ပေါ့နော်သုံးနိုင်ငံကသုံးသက်ကြတယ်ပေါ့နော်တချို့ဆိုရင်စကလုံးက divide and rule လို့ပြောတယ်ပေါ့နော်အဲ့စကလုံးကိုတုံးတယ်ပေါ့နော်ဝင်းကြီးနေလဲဆိုရင်ဒီပုံမှာဘယ်လိုမျိုးလက်ရှိအခြေအနေပေါ့ခြုံငုံသုံးတယ်ဝင်းကြီးနေလဲဘယ်လိုမြင်လဲဗ
ျဟုတ်ကဲ့ဟိုတကယ်တော့နိုင်ငံတော်တော်များများကတဲ့ပြည့်ပြတ်တသားကြီးတော့မဟုတ်တချို့ moral အရာထုတ်ဖော်ပြောဆိုတယ် megaphone diplomacy ကိုသုံးပြီးတော့ထောက်ခံကြတာရှိတယ်တချို့ကြောင့်လည်းဒီလိုပဲတိုးတိုးတက်တက်ကျမတို့မသိလိုက်ဖင်းနဲ့မသိဘဲနဲ့ဟိုအားလုံးပေါ့နော်ဟိုနိုင်ငံတကာတန်တမန်တွေမှာအသုံးလို့ရှိပါတယ်ဟို different stakeholder နဲ့ engage လုပ်တယ်ဆိုပြီးတော့စစ်ကောင်စီအပါအဝင်ဒီတခြားသောအင်အားစုတွေနဲ့လည်းပဲထိတွေ့ပြီးတော့မှ engagement လုပ်နေကြတာလည်းရှိတယ်ဆိုတော့တရုတ်ကတော့ငကိုယ်တည်းကအော်ကျမမြင်တာတော့လက်တွေ့ကြတယ်ညီမအကြီးနဲ့ပဲဖြစ်ဖြစ်ကမ္ဘာအကြီးနဲ့ပတ်သက်လို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်သူအကျိုးစီးပွားနဲ့ဒါနိုင်ငံတိုင်းရဲ့နိုင်ငံတိုင်းကဒီလိုလိုပဲကျမမြင်ပါတယ်ဥပမာဆိုအမေရိကဆိုလည်းသူ့ရဲ့မြို့သားအကျိုးစီးပွားကဒီမိုကရေစီပရိုမိုးရှင်းသွားရင်ဒီအကြီးမှုကိုပဲတောင်းလျှောက်လိုက်တာထို့သူပဲတရုတ်မှာလည်းသူ့နိုင်ငံသားမျိုးဝါရနဲ့မြို့သားအကျိုးစီးပွားတွေဒါတွေရှိတယ်ပေါ့နော်မဟာဗျူဟာအကျိုးစီးပွားတွေပေါ့ဒီအပေါ်မှာအခြေခံပြီးတော့ပဲနိုင်ငံတွေကိုဆက်ဆံကြတာဖြစ်တယ်လို့ကျမတော့မြင်တယ်ဆိုတော့မြန်မာအကြီးနဲ့ပတ်သက်ရင်လည်းပဲကျမထင်ပါတယ်ဒီတစ်ခေါက်အာဏာသိမ်းမှုမှာတရုတ်ရဲ့ချင်းကပုံကတော်တော်လေးတော့အရင်ရခင်မြန်မာပြည်ကအခုမှအာဏာသိမ်းတာမဟုတ်ဘူးပေါ့။ပြီးခဲ့တဲ့စစ်အာဏာသိမ်းမှုတွေကတုံ့ပြန်ပုံနဲ့အခုလူလူတော်လှန်ရေးအပေါ်မှာဟလာဒီစီမင်းအောင်လာရဲ့အာဏာသိမ်းမှုပုံများတုံ့ပြန်မှုကဟိုကွဲပြားခြားနားမှုတော့ရှိတယ်လို့ကျွန်တော်မြင်တယ်။ဒါပဲကျွန်တော်တို့အတွက်ဟိုဘယ်လိုပြောမလဲမျှော်လင့်ချက်လို့ပဲပြောရင်လည်းကြားနိုင်ပါတယ
်။ဟုတ်ကဲ့ဗျာ။အဲ့တော့နောက်ဆုံးမိခွန်းအနေနဲ့ဆိုရင်အခုတရုတ်နိုင်ငံသားရေးဘူဝါဒနဲ့အတူတူပေါ့တော့တခြားအနောက်နိုင်ငံမူဝါဒတွေတူဒါတွေကနိုင်ငံတိုင်းနိုင်ငံခြားရေးမူဝါဒချင်းချင်းကိုက်ညီမှုရှိလားဒွိဟဖြစ်နေစေလားဒါမှမဟုတ်ကွဲလွဲချက်တွေရှိသလားပြန
်မရှိပါဘူးရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီနိုင်ငံခြားရေးမူဝါဒမှာလည်းပဲဒီအင်းနီနာချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းတိုးမြှင့်သွားမယ်တပြိုင်နက်တည်းမှာပဲအဲကျမတို့မြန်မာဒီမိုကရေစီအရေးကိုထောက်ခံအားပေးနေတဲ့အစင်လာမဟာမိတ်တွေနဲ့လည်းပဲအပူပေါင်းဆောင်ရွက်မှုကိုမြင့်တင်သွားမှာဖြစ်တယ်လို့အဓိကတော့ကျမတို့ main cause ကကျမတို့လည်းကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားပဲကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဆိုတော့အာဏာရှင်စနစ်ပြုတ်ကြပြီးတော့ဒီမိုကရေစီ Federal Democracy ပြည်အောင်စုထူထောင်ဖို့ပဲဒါကိုထောက်ခံတဲ့အ ားပေးတဲ့ဘယ်နိုင်ငံနဲ့မှဆိုကျွန်တော်တို့ကရင်းနှီးနှီးဆက်သွယ်ဆောင်ရွက်သွားဖို့အစဉ်သင့်ရှိတယ်ဆိုတော့ကျွန်တော်တို့ principle အရပဲဆက်သွယ်ဆောင်ရွက်တာဖြစ်တဲ့အတွက် contract မဖြစ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်